တော်ရှိမှာခင်ဗျာကြက်ငက်တုတ်ကွေးယောဂါကိုတကဘာလုံးတိုင်းတာနဲ့ပြတ်နှံမသွားအောင်ကာကွယ်တားဆီးဖို့ငွေကြေးကူညီတွေအများကြီးလိုအပ်နေတယ်လို့နိုင်ငံတကာကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေကသတိပေးလိုက်ပါတယ်ကြက်ငက်တုတ်ကွေးယောဂါနဲ့ပတ်သက်တဲ့အစည်းအဝေးတစ်ခုကိုတရုတ်နိုင်ငံကအင်ရှင်နိုင်ငံဖြစ်ခေါ်ယူကျင်းပနေတာဖြစ်ပြီးဘီဂျင်းမြို့မှာဒီကနေ့ကစပြီးနှစ်ရက်တာကျင်းပမယ့်အစည်းအဝေးလည်းဖြစ်ပါတယ်H5N1 virus ပိုးကိုတိုက်ဖျက်ရေးအတွက်ကမ္ဘာပါနဲ့ကမ္ဘာကျန်းမာရေးအဖွဲ့ကြီးတွေကနေ1ဘီလီယံဒေါ်လာကျော်ရရှိဖို့မျှော်လင့်ရတဲ့အကြောင်း VOA သတင်းတောက် Louis Ramirez ဘေကျင်းမြို့ကနေသတင်းပို့ထုတ်ထားတာကိုကျွန်တော်ကပဲဆက်ပြီးတော့တင်ပြပေးပါမယ်။ကျန်းမာတုတ်ကွေးယောဂါဟာစိုးရိမ်ရလောက်အောင်ကမ္ဘာမှာပြန့်နှံ့နေပြီလို့ကျန်းမာရေးဆိုင်ရာကြွမ်းကျင်သူတွေကပြောဆိုလိုက်ပါတယ်။တူရကီနိုင်ငံမှာအခုလအတွင်းဖြစ်ပျက်ခဲ့တဲ့အခြေအနေတွေတစ်တွေရအဲ့ဒီယောဂါကြောင့်တည်ဆုံးသူဥယေဟာကမ္ဘာမှာတိုးပွားလာနေတယ်ဆိုတာတည်တည်ချာချာအတည်ပြုလာနိုင်ပြီလို့လည်းပြောဆိုလိုက်ပါတယ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကထိပ်တန်းကြွမ်းကျင်သူဒေါက်တာမာဂရက်ချန်ကအစည်းအဝေးတက်လာတဲ့ပုံကိုယ်တွေကိုပြောလိုက်တာဟာအခုချိန်ဟာဆိုရင် H5N1 virus ပိုးတွေကိုတိုက်ခတ်ရမယ့်အချိန်ပါပဲအခုဆိုရင်အဲ့ဒီယောဂါဟာအာရှတိုက်ရဲ့အပြင်ဘက်ကိုထွက်ပြီးစတင်ပြန့်နှံ့လာနေပြီလို့ပြောဆိုပါတယ
် We must understand that when one country is not safeThe world is not safe. Pandemic influenza by
nature. တမရတီထားပါကနိုင်ငံတကာနိုင်ငံမှာလုံခြုံမှုမရှိတော့ဘူးဆိုရင်တကမ္ဘာလုံးမလုံခြုံတော့ဘူးဆိုတာပါပဲ။ခုဆက်တက်တဲ့ရုပ်တုတ်ကွေးယောဂါဟာသဘာဝအတိုင်းဆိုရင်တကမ္ဘာလုံးကိုပြန့်နှံ့တတ်ပါတယ်။အဲဒါကြောင့်နိုင်ငံတကာအတိုင်းဝိုင်းကအခုကိစ္စကိုဝိုင်းပြီးဖြေရှင်းကြဖို့အရေးကြီးတဲ့အချိန်ရောက်နေပါပြီ
။ဘေကင်းမြို့မှာနှစ်ရက်ကြာကျင်းပနေတဲ့စည်းဝေးကိုတရုတ်အစိုးရနဲ့ကမ္ဘာဘဏ္ဍာရေးကနေပူးပေါင်းပြီးတော့စီစဉ်ခဲ့ကြတာပါ။အဲ့ဒီစီးပွေးကနေပြီး 1.2 ဘီလီယံဒေါ်လာငွေတွေအခုအလူငွေရဖို့အတွက်ရည်ရထားကြပါလေ။အဲ့ဒီငွေတွေနဲ့ယောဂါမပေါ်ပေါက်သေးတဲ့နိုင်ငံတွေမှာကြိုတင်စုံစမ်းစစ်ဆေးဖို့ရဲ့ယောဂါဖြစ်ပြီးတဲ့နိုင်ငံတွေမှာအကူအညီတွေပေးသွားဖို့ရဲ့ကိုအသုံးချပါမှာပါ။အခုချိန်ထိတော့ကြက်ငှက်ပြိဿံတွေကနေတဆင့်လူတွေစီကိုအဲ့ဒီယောဂါကူးစက်နေတယ်ဆိုတာသိကြနေပါပြီ။ဒါပေမဲ့လူတွေအချင်းချင်းအဲ့ဒီယောဂါပြန်ပြီးတော့ကူးစက်လာမှာကိုစိုးရိမ်နေရပါတယ်။အဲ့ဒီလိုသာဖြစ်လာမယ်ဆိုရင်တော့ဒီယောဂါဟာကမ္ဘာကိုပြန့်နှံ့ပြီးတန်းနဲ့ချီတဲ့လူတွေအသက်ဆုံးရှုံးသွားနိုင်ပါလေ။အခုဆွေးနွေးပွဲကိုဥဆောင်ကျင်းပနေတဲ့တရုတ်နိုင်ငံဆိုရင်လဲကြက်ငှက်တုတ်ကွေးယောဂါပိုးနမူနာတွေကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးစီတီကိုဖြစ်ဖြစ်ချင်းမြန်မြန်ဆန်ဆန်စစ်ဆေးဖို့မပေးပို့ပေးခဲ့လို့အဝေးပန်ဖြစ်တင်ခံရတဲ့နိုင်ငံတစ်နိုင်ငံဖြစ်ပါလေခင်ဗျ။